အရဖီကိုနာတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။အရေးတော်ပုံထူပြောတယ်မြန်မာနိုင်ငံရဲ့တမိုင်းကနာကြီးပွဲလွမ်းစွပွဲအားရပွဲနိုးကြားတက်ကြွပွဲရာတွေပြည့်နှက်နေသလိုမြန်မာနိုင်ငံကလူထုရဲ့နှလုံးသားနဲ့ခန္ဓာကိုယ်တွေမှာလည်းလောကဓာတ်ရဲ့အထူထောင်းရိုက်နှက်မှုကိုခံနိုင်တဲ့စွမ်းရည်တက်တူတွေညားနေခဲ့ပြီလို့ကျွန်မဆိုချင်ပါတယ်။တိုင်းပြည်လွတ်မြောက်ရေးတိုက်ပွဲပြီးရင်ဘဝတိုက်ပွဲကိုလည်းမသေးမချင်းဆင်နွှဲနေရမှာပဲဖြစ်ပါတယ်။ဘဝတိုက်ပွဲမှာအတွေးအခေါ်ဆိုတဲ့လက်နက်ကပိုပြီးအရေးကြီးပါတယ်။ဒါအပြင်တတိရှိဖို့ခံနိုင်ရင်ရှိဖို့မယိုင်လဲဖို့မဖောက်ပြန်ဖို့လိုပါတယ်။ဘဝဆိုတာကံတရားပေါ်မှာကြီးတည်တာမဟုတ်ပါဘူး။ကိုယ့်ရဲ့ရွေးချယ်မှုပေါ်မှာလည်းတည်ပါတယ်။ဒီတစ်ပတ်မှာတော့ဘဝစုံနဲ့ဘဝကိုအရှုံးမပေးတဲ့တတိကောင်းနဲ့ဘဝရဲ့ဒဏ်ရာဒဏ်ချက်တွေကိုလူအဖွဲ့အစည်းကိုအကျိုးပြုရင်းကူစားနေတဲ့နိုင်ငံရေးအကျဉ်းသူဟောင်းလဲဖြစ်88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းရဲ့အလုသမားရေးရာဒုတာဝန်ခံဒေါ်မာမာဦးလက်ရှိလုပ်ကိုင်ဆောင်ရွက်နေတဲ့လုပ်ငန်းတွေအကြောင်းဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။126ကြိမ်မြောက်မေဒင်းနေ့ခန်းနာကိုမကွေးတိုင်းဒေသကြီးရေနံကျောင်းမြို့နယ်မှာကျင်းပနိုင်ဖို့အလုသမားတမကများပူးပေါင်းရေးဆောင်ရွက်ရေးကော်မတီရေနံမြေအလုသမားတမကအဖွဲ့တို့နဲ့အတူဒေါ်မာမာဦးစူးစမ်းလုပ်ကိုင်နေတာဖြစ်ပါနေ။ကမ္ဘာလောကကိုကျမတို့လူအဖွဲ့အစည်းရဲ့လှုပ်အားတွေနဲ့တိဆောက်ထားတာဖြစ်ပါတယ်။လူအဖွဲ့အစည်းအစ်င့်မြင့်လာတာအလုသမားတွေရဲ့လှုပ်အားနဲ့မြင့်လာတာပါ။ကိုယ့်ရဲ့လှုပ်အားကိုအချိန်နဲ့ရောင်းချရပ်တည်နေရတဲ့ကာယဉာဏ်နဲ့အလုသမားတွေကိုဂုဏ်ပြုခြင်းကမင်္ဂလာမြည်ပါတယ်ဆိုတဲ့ဒေါ်မာမာဦးကအဖွဲ့ပေါင်းစုံစုစည်းပြီးအလုတ်သမားနေမေဒီအခမ်းအနားကိုကျင်းပရတဲ့ရည်ရွယ်ချက်ကိုပြောဆိုသွားခဲ့ပါတယ်
။မေဒီနေအခမ်းအနားကျင်းပရတဲ့လက်ချက်ရှိတာပေါ့နော်။တစ်ချက်ကတော့မေဒီနေရောက်တိုင်းအလုတ်သမားတွေစိုက်ပျိုးရတဲ့အလုတ်သမားတွေရဲ့သမိုင်းကောင်းတွေကိုပြန်လည်ပြီးတော့အမှတ်ရစေမှုရအတွက်ကျွန်တော်တို့လုပ်တာဖြစ်တယ်။နောက်တစ်ချက်ကမြန်မာနိုင်ငံမှာပထမအဦးဆုံးမေဒီနေအခမ်းအနားပြုလုပ်တဲ့နေရာဘောလေကျောင်းပေါ့နော်။ဒီနေ့ကျောင်းမြို့နယ်သမိုင်းဝင်နေရာမှာကျင်းပရခြင်းရဲ့ရည်ရွယ်ချက်
မေရီနေဆိုတာအလုသမားတွေရဲ့အောင်ပွဲဖြစ်ပါတယ်။၁၉ရာစုမှာစက်မှုတော်လှန်ရေးဆိုတဲ့ခေါင်းစဉ်နဲ့တိုက်ပွဲဝင်ခဲ့တဲ့အလုသမားတွေအဖမ်းခံအသက်ခံသေတံပေးခံရပြီးမှအလုသမားတွေအလုချင်း၈နာရီလောက်၈နာရီနား၈နာရီပြောဆိုတဲ့ဥပဒေနဲ့အတီးပြုတ်နိုင်ခဲ့တာဖြစ်ပါတယ်။126ကြိမ်မြောက်မေရီနေကမ္ဘာအလုသမားတိုက်ပွဲအခမ်းအနားကျင်းပမယ်ဒီနေ့အချိန်မှာအလုတ်သမားတို့ရဲ့ဘဝအမှန်တကယ်ကောင်းမွန်လွတ်မြောက်ခဲ့ပြီလားဆိုတာမေးခွန်းထုတ်စရာဖြစ်နေသေးပါလို့ဆိုတဲ့ဒေါ်မမဦးကလက်ရှိအလုတ်သမားအများစုနဲ့အလုတ်ရှင်ကြားအငင်းပွားစရာဖြစ်နေတဲ့အခြေခံလုခလစာ3600ရဲ့အခြေအနေကိုထပ်မံပြောဆိုဆွေးနွေးသွားခဲ့ပါတယ
်လုပ်ငန်းရှင်တွေကပေါ့နော်နှစ်ပေါင်းများစွာအလုတ်သမားတွေပေါ်မှာအခြေခံလစာကိုနည်းနည်းလေးပေးထားပြီးတော့အချိန်ပိုခိုင်းတယ်အချိန်ပိုကိုအင်္ဂလိပ်ခိုင်းလို့ရနိုင်အောင်အချိန်မို့ဘောနဲ့ဆိုပြီးတော့မြင်ရှယ်ပြီးတော့ခိုင်းတယ်။နောက်လူသမားတွေတရက်မှပြတ်ခွင့်မရအောင်ရမှန်ကြီးဆိုတာကိုလည်းပြန်ပြန်ထပ်ပြီးတော့ပေးထားတယ်။ဒါတွေဟာပေါ့နော်လူသမားတွေကိုခေါင်းစဉ်တွေနဲ့မျက်လုံးပေးပြီးတော့ခိုင်းနေရကနေပြီးတော့သူရကနေပြီးတော့အချိန်ကလောက်ကသတ်မှတ်ပြီးတဲ့နောက်ပိုင်းမှာစက်ယုံတွေကလုံးရှင်နေ3600ကိုပေးတယ်။ဘကိုမူကြီးကခေါင်းစဉ်အမျိုးမျိုးနဲ့တက်ပြီးရနေတဲ့ဆက်ဆံတွေကကျက်ပြဲသွားပြီးတော့အခြေခံလောက်ကသတ်မှတ်ထားတဲ့နှုံတဲ့အတိုင်းရတော့လေအချိုးဆက်ယူနေမှာ3600ပေးတယ်အချိန်ဘူမခိုင်းတော့ဘူးအဲ့ကြောင့်လုံသမားကပို့ပြီးတော့ဝင်ဝင်နေသွားတာလည်းရှိတယ်လုံသမားတွေရှော့ချတယ်လုံရှည်လုံသမားပြတ်ပလာနေရတယ်ရှေ့ရှေ့နေရတာရှိပါတယ
်ကျမတို့တိုင်းပြည်မှာအလုတ်ကိုင်းအခွင့်အလမ်းတွေများများပေါ်ထွက်ဖို့မျှော်လင့်နေကြပါတယ်ကိုယ်အလုတ်လုံနိုင်ရင်လုံနိုင်သလောက်ခံစား권ရမယ်ဆိုရင်လူနေမှုဘဝဖွံ့ဖြိုးတာယာမှာအမှန်ပဲဖြစ်ပါလေအစိုးရတဲ့လက်ထက်ဖွံ့ဖြိုးတိုးတက်ခါစားအချိန်မှာလူသားအရင်းမြင့်အနေနဲ့ပံ့ပိုးဖို့အရေးကြီးပါတယ်ဆိုတဲ့ဒေါ်မမာဦးနဲ့အတူကာယညာနာလုတ်သားတွေရဲ့လုတ်အားချွေးပေါက်များကိုဂုံပြုဥညွတ်လိုက်ရပါတယ်ရှင်တောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ